2023ခုနှစ်ရဲ့အစနှစ်သစ်ကူတဲ့ဒီနေ့ဇန်နဝါရီလ1ရက်နေ့မှာသမရဦးသိန်းဆိုင်ကတနိုင်ငံလုံးအတွက်နှစ်သစ်ကူမိန့်ခွန်းပြောကြားခဲ့ပါတယ်။နှစ်သစ်ကူဆူတောင်းတဲ့အတူသူ့အစိုးရအဖွဲ့ရဲ့ဆောင်ရွက်မှုတွေကိုပြည်သူတွေကနားလည်ပေးပြီးလက်တွဲပါဝင်ဖို့အတွက်အဓိကပြောကြားခဲ့တဲ့မိန့်ခွန်းကိုရေဒီယိုကနေတနိုင်ငံလုံးကိုထုတ်လွှင့်ပေးခဲ့တာပါ။အဲဒီလိုပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့နှစ်သစ်ကူဆူတောင်းစကားကိုလည်းဒီဇင်ဘာလ31ရက်နေ့ကအစိုးရပိုင်းရေဒီယိုနဲ့ရုပ်မြင်သံကြားပေါ်မှာထုတ်လွှင့်ပြသခဲ့ပါတယ်။အပြည့်စုံကိုတော့ဘန်ကောက်ရုံးကနေပြီးတော့မဆုမြန်မွန်ကပြောပြပေးပါရရှင်
။ကောင်းပါပြီ။ဒီကနေ့ January 1ရက်နေ့မှာပြောကြားတဲ့သမရဦးသိန်းစင်ရဲ့မိန့်ခွန်းဟာရေဒီယိုပေါ်မှာသူပထမဆုံးအကြိမ်ပြောတဲ့နှစ်သစ်ကူမိန့်ခွန်းဖြစ်ပါတဲ့တနိုင်ငံလုံးပြည်သူအများစုအားထားတဲ့ဆက်သွယ်ရေးနည်းလမ်းဖြစ်တဲ့အတွက်ရေဒီယိုပေါ်ကနေပြီးတော့မိန့်ခွန်းပြောရတာဖြစ်တယ်လို့ဆိုပြီးတော့မိန့်ခွန်းကိုနှစ်သစ်ကူဆူတောင်းတဲ့စတင်ပါတယ်။မိန့်ခွန်းပြောရတဲ့ရည်ရွယ်ချက်ကိုလည်းသမရကအခုလိုပြောပါတယ်
။ကျွန်တော်တို့လူအဖွဲ့အစည်းမှလိုအပ်နေတဲ့ကွက်လာတစ်ခုဖြစ်တယ်။အစိုးရနဲ့ပြည်သူအကြားတိုက်ရိုက်ဆက်ဆံရေးလမ်းကြောင်းတွေတစ်ခုကိုအစပြုလိုက်ခြင်းပဲဖြစ်ပါတယ်။ဒါဟာဘာကြောင့်လဲဆိုရင်မြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးအောင်မြင်ဖို့အတွက်အရေးကြီးဆုံးလိုအပ်ချက်တစ်ခုဖြစ်တဲ့အစိုးရနဲ့ပြည်သူအကြားအပြန်အလှန်ယုံကြည်မှုကိုကျွန်တော်တို့ပြန်လည်တည်ဆောက်သွားဖို့ဖြစ်ပါတယ်
။ပြီးခဲ့တဲ့နှစ်အတွင်းသူ့အစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ပြောရမှာတော့ပြည်သူတွေရဲ့မျှော်လင့်ချက်တွေပြန်လည်ရှင်သန်အောင်လို့သူအစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။အစိုးရနဲ့ပြည်သူကြားမှာကွာဟမှုတွေရှိနေသေးတာနဲ့ပတ်သက်လို့ကိုလည်
းဒီလိုအခြေအနေမျိုးမှာမိဘပြည်သူများနဲ့ကျွန်တော်တို့အစိုးရအထူးသတိပြုရမယ့်ကိစ္စရပ်ကတော့ပြည်သူတို့ရဲ့လိုအပ်ချက်တွေနဲ့အစိုးရရန်ရရဲ့ဖြည့်ဆည်းနိုင်စွာအကြောင်းမှရှိတယ်ကွာဟမှုပဲဖြစ်ပါတယ်။ဒီကွာဟမှုကိုနည်းနိုင်သမျှနည်းအောင်ကျွန်တော်တို့အစိုးရအနေနဲ့ကြိုးစားရမယ်ဆိုတာကျွန်တော်အနေနဲ့လေးလေးနက်နက်ယုံကြည်ထားပါတယ်ပွင့်လင်းလွတ်လပ်မှုများမရှိကြပဲအထူးကြံဆံခဲ့ရတဲ့ကျွန်တော်တို့လူအဖွဲ့အစည်းမှာပြုပြင်စရာပြောင်းလဲစရာတွေနဲ့ပြည့်နေနေတာကိုကျွန်တော်တို့အားလုံးသိရှိကြပါတယ်ကျွန်တော်တို့အနေနဲ့ယခုလိုပြုပြင်ပြောင်းလဲကာလမှာအကောင်းဆုံးအခြေအနေကိုမျှော်လင့်ပြီးဆောင်ရွက်ရမှာဖြစ်ပါတယ်ပြည်သူတွေအနေနဲ့အကောင်းဆုံးမျှော်လင့်တာတဘာဝကြတဲ့ကိစ္စဖြစ်ပါတယ်မျှော်လင့်ချက်တွေအတွက်ဆန္ဒထုတ်ဖို့တောင်းဆိုပိုင်ခွင့်လည်းရှိကြပါတယ
်ပြီးခဲ့တဲ့နှစ်အတွင်းသူ့အစိုးရရဲ့ဆောင်ရွက်ချက်နဲ့ပတ်သက်လို့ပြောရမှာတော့ပြည်သူတွေရဲ့မျှော်လင့်ချက်တွေပြန်လည်ရှင်သန်အောင်လို့သူ့အစိုးရအနေနဲ့ပြုပြင်ပြောင်းလဲမှုတွေကိုဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်အစိုးရနဲ့ပြည်သူကြားမှာကွာဟမှုတွေရှိနေသေးတာနဲ့ပတ်သက်လို့လည်
းလာမယ့်နှစ်တွေမှာအထွေထွေပြုပြင်ပြောင်းလဲမှုများရဲ့အသီးအပွင့်တွေကိုပြည်သူတဦးချင်းစီလက်တွေခံစားခွင့်ရစေဖို့စီပိုင်းနဲ့လူမျိုးပြုပြင်ပြောင်းလဲရေးမူပေါင်းနဲ့စီမံကိန်းများချမှတ်ပြီးဆောင်ရွက်နေပါတယ်။ရှေ့ဆက်ဆောင်ရွက်မယ့်ကိစ္စရပ်များနဲ့ပတ်သက်လို့လည်းကျွန်တော်တို့အစိုးရရဲ့ရည်ရည်ချက်တွေလှုပ်ဆောင်ချက်တွေကိုပြည်သူလူကြီးထံကိုစင်ဆက်မပြတ်ပြောကြားပေးသွားမှာဖြစ်ပါတယ်
။မြန်မာနိုင်ငံရဲ့ရှေ့အနာဂတ်အတွက်ပြည်သူအားလုံးကိုသမရဦးသိန်းစိန်မိန့်ခွန်းနဲ့မှတိုက်တွန်းသွားတာကတော့
အနာဂတ်မှာကြုံတွေ့ရမယ့်စိန်ခေါ်မှုတွေကိုဖြည့်ရှင်းတဲ့နေရာမှာလက်တွေ့ကျမှုကိုအခြေခံပြီးအပြူသောဆောင်နဲ့ရှုမြင်မြင်မျိုးနှုံနှစ်ဖက်ညှိနှိုင်းအဖြစ်ထုတ်တဲ့နိုင်ငံရေးဒလိမျိုးအစွန်းမရောက်တဲ့အမြင်မျိုးဖြစ်စဉ်ဝိုင်းဝန်းကြိုးပမ်းကြရမှာဖြစ်ပါတယ
်မြန်မာနိုင်ငံလွတ်လပ်ရေးရရှိဖို့ပြည်သူတွေညှိညွတ်ခဲ့သလိုတိုင်းပြည်ရဲ့စိန်ခေါ်မှုတွေကိုအားလုံးလက်တွဲဖြည့်ရှင်းနိုင်မယ်လို့သူမျှော်လင့်တဲ့အကြောင်းကိုလည်းသမရဦးသိန်းစိန်ကနိုင်ငံတော်ကိုပထမဆုံးပြောကြားတဲ့နှစ်သစ်ကူရေဒီယိုမင်းခွန်းနဲ့မှပြောကြားသွားခဲ့ပါတယ်အခုလိုရေဒီယိုပေါ်ကနေပြီးတော့သမရရဲ့မိန့်ခွန်းကိုမထုတ်လွှင့်ခင်တရက်အလိုဒီဇင်ဘာလ31ရက်နေ့ကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်အောင်ဆန်းစုကြည်ရဲ့နှစ်သစ်ကူးနှုတ်ဆက်ကိုမြမအတန်းမြမရုံမြင့်တန်ကြားတို့ကနေပြီးတော့ထုတ်လွှင့်ပြသခဲ့ပါတယ်
2023ခုနှစ်တိုင်းပြည်အတွက်ဆူတောင်းဆက်တကယ်တော့ပြည်သူတွေအတွက်ဆူတောင်းမဖြစ်ရမှာပါပြည်သူတွေအရေးချင်းတိုးတက်လာဖို့ပြည်သူတွေဟာတကယ်ကိုဒီမိုကရေစီနိုင်ငံရဲ့နိုင်ငံသူနိုင်ငံသားများပြည်ပြည်လုံနိုင်ကိုင်နိုင်တွေးနိုင်ခေါ်နိုင်ပြောနိုင်ဆိုနိုင်မှုအဲ့ဒီဟာအရေးကြီးဆုံးဆူတောင်းလို့ကျွန်မထင်ပါတယ်နိုင်ငံတနိုင်ငံရဲ့တကယ်အနှစ်သာရဟာနိုင်ငံသူနိုင်ငံသားတွေပါနိုင်ငံသူနိုင်ငံသားတွေအရေးချင်းရှိမှနိုင်ငံလည်းတိုးတက်မယ်နိုင်ငံလည်းအဆင့်ရှိမယ်ဒါကြောင့်မလို့ကျွန်မရဲ့နှစ်သစ်ကူဆူတောင်းလေးကတော့အင်မတန်မှယူသားပါတယ်ကျွန်မတို့ရဲ့ပြည်သူပြည်သားများတနေ့နဲ့တနေ့ပို့ပြီးတော့အရေးချင်းတွေတိုးတက်နိုင်ပါစေကိုယ့်ရဲ့တာဝန်တွေကိုကိုတည်တည်နဲ့ကိုရသင့်ရတတ်တဲ့အခွင့်အရေးတွေအတွက်လူရဲကံရဲပါစေလို့ကျမအနေနဲ့ဆုတောင်းမေတ္တာပို့လိုက်ပါတယ်ကျေးဇူးတင်ပါတယ်
မြမအတန်နဲ့ရုံးမြင့်တန်ကြားပေါ်ကနေပြီးတော့ဒေါအောင်ဆန်းစုကြည်ပြောကြားခဲ့တဲ့နှစ်သစ်ကူးနှုတ်ဆက်ဖြစ်ပါတယ်။သမရဦးသိန်းစိန်အစိုးရဟာအရင်စစ်အစိုးရလက်ထက်ကနဲ့တိဒါကွဲပြားတဲ့ပြုပြင်ပြောင်းလဲမှုတွေကိုလုပ်နေပါတယ်ဆိုတာကိုပြသဖို့ကြိုးစားမှုတစ်ခုဖြစ်တယ်လို့မြမအရေးလေးလာသူတွေကမြင်ပါတယ်။အများပြည်သူတွေပါဝင်နိုင်တဲ့နှစ်သစ်ကူးကြိုးစားပွဲတစ်ခုကိုရန်ကုန်မြို့ဥဝီဇာရလမ်းမှရှိတဲ့မိုင်းတာကွင်းမှာဒီဇင်ဘာလ31ရက်နေ့ညတုန်းကကျင်းပခွင့်ပြုခဲ့တာမှလည်းပြည်သူတောင်းတဲ့ချီပါဝင်ဆင်နွှဲခဲ့ကြပါတယ်ရှင်။